ဒီတစ်ပတ်မှာတော့ဆိုပြင်းပြောကြတယ်တော့မပြောတော့ပါဘူးဒါပေမဲ့မြန်မာပြည်သူတွေကိုစားအမေရိကန်နိုင်ငံကြီးကိုစိုးရိမ်နေတယ်ဆိုတာကိုတော့ပြောပြရစီမြန်မာတွေဘာအတွက်စိုးရိမ်လဲဆိုတော့အခုဆိုအမေရိကန်မှာဆန္ဒပြပွဲတွေဖြစ်နေတယ်တကယ်တော့အရေးတော်ပုံကြီးဖြစ်နေတာပါအဲအရေးတော်ပုံကြီးတော့မြန်မာတွေစိုးရိမ်နေကြတာပါဘာကြောင့်အရေးတော်ပုံဖြစ်လဲဆိုတာကိုတော့အားလုံးလည်းသိပြီးသားပါပဲလူမဲတယောက်ကိုလူပြူရဲဖွဲ့ကတတ်လိုက်လို့ဖြစ်တာပါတကယ်တော့ဒါဟာအပေါ်ယံနေပါလူတွေရဲ့စိတ်ထဲမှာမကျေနပ်မှုတွေဖိနှိပ်ခံရမှုတွေကြောင့်အခုလိုပွန့်ထွက်လာခြင်းဆိုလည်းမမှားပါဘူးနောက်ပြီးတော့အမေရိကန်သမ္မတကိုယ်တိုင်ကလည်းလူမျိုးရေးခွဲခြားစစ်ဆန်မှုတွေရှိတာကိုပြီးတော့လူပြူလူမဲကြားမှာလည်းဘလို့ပဲရင်ကြားစီအောင်နေနေမကျေနပ်မှုတွေမကျေနပ်မှုတွေကတော့ရှိနေတာပါပဲနောက်ပြီးတော့စီးပွားရေးမပြေလည်မှုတွေရှိတယ်ကိုဗစ်ကြောင့်အလုပ်လက်မဲ့ဖြစ်သွားတာတွေလူတွေအိမ်လေးအောင်ရင်မကျေနပ်မှုတွေဖြစ်လာတာတွေရောပေါ့မြန်မာပြည်က88ရေတော်ပုံကြီးလည်းဒီလိုပါပဲစဖေးဆိုင်ကစတဲ့ရံဝဲကြောင့်ဆိုပေမဲ့စီးပွားရေးမပြေလည်မှုအစားအသောက်ရှားပါးမှုဝေဆက်ကူဖြတ်သိမ်းမှုအခြားသောမကျေနပ်မှုတွေကြောင့်ဖြစ်လာတာပါပဲအခုဆိုအမေရိကန်ရေတော်ပုံကြီးမှာဆန္ဒပြရုံနဲ့မကဘူးလူရဲမှုတွေပါဖြစ်လာပြီနောက်ပြီးတော့မီးရှို့မှုတွေဖျက်ဆီးမှုတွေလည်းရှိလာဒါဟာထုံးစံပါပဲဘယ်မှာပဲရေတော်ပုံဖြစ်ဖြစ်အဲ့ဒီအတိုင်းပါပဲအဲ့တော့အမေရိကန်ရဲတပ်ဘက်ကလည်းနှိမ်နှင်းရပြီပေါ့နှိမ်နှင်းတဲ့အခါမှာလည်းဘယ်သူမှငင်ငင်သာသာလေးလုံနေပါဘူးမြန်မာပြည်ကပြည်သူတွေကတော့ပိုသိတာပဲတနက်တွေနဲ့ပါအပြစ်ခံခဲ့ရတာပေါ့အခုဆိုသမ္မတထရန့်ကိုပြည်သူတွေကဝန်ထမ်းတွေကပါတိတ်မကြည့်ဘူးဘာလို့လဲဆိုတော့ဥနေဝင်လို့ပဲသမ္မတထရန့်ကလည်းပြောဆိုတာကိုဥနေဝင်ကတနက်ဆိုတာမိုးပေါ်ထောင်မပြေဘူးလို့ပြောခဲ့သလိုပဲထရန့်ကလည်းဆန္ဒပြသူတွေကိုမင်းတို့လူရင်မင်းတို့ကိုဖြစ်ပြီပဲတဲ့အဲ့လိုအပြောတွေဆိုတော့ပြည်သူတွေကထရန့်ကိုမကြည်တာမဆန်းပါဘူးဆန်းတာကတော့စစ်တပ်ကရောရဲကရောမကြည်တာပါပဲမကြည်တဲ့အတွက်စစ်တပ်ကအာဏာကောက်သိမ်းလိုက်ရင်ဘယ်လိုလုပ်မလဲအဲ့ဒါကိုမြန်မာတွေကစိုးရိမ်မိတာပါအာနာဆိုတာလူတိုင်းကြိုက်ပါတယ်အာနာသိမ့်ပြီးရင်ပြန်ပေးတယ်ဆိုတာရှားပါတယ်မတက်တာတဲ့အစိုးမှသာအာနာပြန်ပေးကြတာဒါကိုမြန်မာပြည်သားတွေကကောင်းကောင်းသိတာပေါ့နှစ်ရှည်လာများအာနာသိမ့်ခံခဲ့ရတဲ့လူတွေကိုအမေရိကန်စစ်တပ်ကသာအာနာသိမ့်နိုင်မယ်ဆိုရင်ထရန့်ကိုမကြိုက်တဲ့လူတွေစစ်တပ်နဲ့နှီးဆက်တဲ့သူတွေကတော့အားပေးကြမှာပဲပြီးတော့ဒီမိုကရေစီစနစ်ကိုအငြင်းငွေသူတွေကလည်းအားပေးမှာကွန်မြူနတီဆိုရှယ်လစ်တွေကလည်းအားပေးကြမှာပဲမြန်မာပြည်မှာဥနေဝင်အာဏာသိမ်းတော့စီးပွားရေးသမားနဲ့နိုင်ငံရေးသမားအချို့ကလွယ်လို့အလွှာဆုံးကအားပေးကြသလိုပဲပေါ့နောက်မှမှားမှန်းသိပြီးနောင်နာတွေရကုန်ကြတာအဲ့လိုအားပေးတော့အမေရိကန်တပ်ချုပ်ကြီးကလည်းအမေရိကန်ပြည်သူတွေဘုရားငါမကယ်သေးဝဲသားရှိတော့ရဲလို့သွေးနဲ့ထင်ရောက်ပြီးတော့တသက်လုံးအာဏာလက်မလွတ်တော့ရင်တော့အကောင်းဆုံးပဲပေါ့လေပြီးရင်တော့အမေရိကန်နီးအမေရိကန်ဟန်ဆိုရှယ်လစ်စနစ်တောင်းလှုပ်ချင်လို့မှာအဲ့ဒီခါတပ်ချုပ်ကြီးကလည်းသူ့ကိုယ်သူဥက္ကဋ္ဌကြီးတို့တမရကြီးတို့လှုပ်ချင်လို့မှာပေါ့ပြီးရင်ပြည်သူပိုင်းတွေလိုက်သိမ်းမယ်သူရကပဲအရာရာကိုထုတ်လို့မယ်ပြည်သူတွေအတွက်ပြည်သူဆိုင်လေးတွေဖွင့်စာအုပ်တွေပေးထားမယ်အဲ့မှာတန်းစီပြီးဂျုံတွေတရားတွေကော်ဖီတွေဝယ်ပေါ့ပြီးရင်တော့အမေရိကတီအမေရိကန်အတွက်လို့ကြွေးကြော်ပြီးအခြားလူမျိုးတွေကိုနှင်ထုတ်လောက်တယ်အဲ့ဒါကိုမကျင့်တဲ့ရင်လေဒီမိုကရေစီစနစ်မဟုတ်လေတော့ဆန္ဒပြလို့ရမှာမဟုတ်ဘူးမကျင့်တဲ့ရင်သဘုံမဲ့ထလို့ရအဲ့တော့သဘုံတွေပေါ်လာမှာပဲအမေရိကဆိုတာလူမျိုးပေါင်းစုံနေကြတာအင်္ဂလိပ်နယ်လဲရှိတယ်ပြင်သစ်တွေများတဲ့နယ်လဲရှိတယ်နောက်ပြီးရုရှားများတဲ့နယ်တရုတ်တွေများတဲ့နယ်မြန်မာတွေများတဲ့နယ်လဲရှိတာအဲ့တော့အမေရိကမှာအကြောင်းဆုံးသဘုံတွေပေါ်လာမယ်နီးစက်ရာတက်တွေကလည်းတော့ဟိုကြမယ်ဒီတော့ထိထိရောက်ရောက်လဲနှိမ်နှင်းလို့မရတော့ဘူးအဲ့သဘုံတွေကိုလည်းတက်ဆိုင်ရာနိုင်ငံတွေကထောက်ပံ့မှာပဲအမေရိကရောက်မြန်မာသဘုံတွေကိုမြန်မာအစိုးရကတင်းနီးနီးနဲ့ထောက်ပံ့မှာပေါ့ဒါမှလည်းအမေရိကန်ပြည်ကြီးကိုမြန်မာသဘုံတွေတင်လိုက်နိုင်ရင်မြန်မာနိုင်ငံနဲ့နမိတ်အကျယ်ကြီးရပါလိအင်္ဂလိပ်သဘုံတွေတင်နိုင်ရင်လည်း UK နဲ့မြေအကျယ်ကြီးပြန်ရအောင်ပြင်သစ်တို့တရုတ်တို့လည်းအတူတူပဲပေါ့တရုတ်သဘုံတွေအတွက်တရုတ်အစိုးရပိုလို့တော့ကူညီအောင်ဘာလို့လဲဆိုတော့သူ့လူမျိုးမဟုတ်တဲ့မြန်မာပြည်ကသဘုံတွေကိုတော့အကူအညီပေးနေတာပဲဒီကြတဲ့ចောင်းသားတွေကလည်းအငြိမ်နေမှာမဟုတ်ဘူးဆန္ဒတွေပြကြအောင်မှာចောင်းနိုင်ရင်တဝိုက်ဒေါင်းလန်စိုက်ကြအောင်မှာအဲ့လိုမတည်ငြိမ်မှုတွေဖြစ်လာရင်တော့နီးတနည်းရှိပါတယ်မြန်မာပြည်မှာ88လုံးကလုတ်သွားတဲ့နီးပေါ့တက်ကိုတက်ကအာဏာပြန်သိမ်းတဲ့နီးပြီးပြီးရင်ဒီမိုကရေစီစနစ်ပြန်စမယ်လို့ကြေညာလိုက်ရွေးကောက်ပွဲလုပ်မယ်စစ်တပ်ဥဆောင်ကျင်းပတော့ရွေးကောက်ပွဲပေါ့နိုင်ငံရေးသမားတွေပါတီတွေသဘုံတွေလည်းစိတ်ဝင်စားပြီးဝင်ပြိုင်ကြမှာပဲရွေးကောက်ပွဲပြီးရင်တော့အာဏာမလွှဲနဲ့နိုင်တဲ့လူရောဝင်ပြိုင်တဲ့လူတွေပါအကုန်ဖမ်းပလိုက်နိုင်ငံကိုကမကမဖြစ်အောင်လုပ်တယ်ဆိုတဲ့အကြောင်းပြချင်တယ်ပေါ့စူပူအောင်ကြွသူတစုတဝေးတဲ့ကိုအလွယ်တကူဖမ်းလို့ရတာရွေးကောက်ပွဲလုပ်တဲ့နီးပဲလေပြီးရင်တော့အခြေခံဥပဒေတစ်ကိုပြန်ရေးမယ်လို့ညာဒီကြားတဲ့ညီလာခံတွေခေါ်လိုက်နားလိုက်နဲ့အနှစ်20လောက်အချိန်ဆွဲလို့ရသေးတယ်။နောက်အနှစ်20လောက်ကြာမှအမေရိကန်ဖွဲ့စည်းပုံအခြေခံဥပဒေအစ်ကြီးကိုကြာထမ်းလိုက်ရုံပဲပေါ့။အဲ့ဖွဲ့စည်းပုံအခြေခံဥပဒေကလည်းတိတ်မခတ်ပါဘူး။မြန်မာပြည်မှာရေးထားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုမိတူကူးလိုက်ရုံပဲ။ဘာသာကလည်းပြန်ပြီးသားဆိုတော့နိုင်ငံအနေနဲ့ခုနှစ်လောက်ကိုပြောင်းလိုက်ရင်ပဲရပြီ။အဲတခုတော့ကြံသေးတယ်။စစ်တပ်ကအာဏာသိမ်းထားတော့အတင်းတစ်ခုတော့ထောင်ထားပေါ့။ခြေဥ့အစ်တဲ့ရွေးကောက်ပွဲပြန်လို့ရင်ပါတီပြောင်းပြီးဝင်ပြိုင်လို့ရတာပေါ့လေ။အဲ့လိုအာဏာရှင်စနစ်နဲ့အုပ်ချုပ်တော့အမေရိကန်နိုင်ငံကြီးလည်းစီးပွားရေးတွေချွတ်ချုံချအယောင်ဆုံးသဘုံကထမီးကမမှန်ရေကမလားလမ်းတွေကပြက်ခိုးဆိုးလို့နှဲ့စီကပေါ့အလုတ်တွေကမရှိအခြားနိုင်ငံတွေမှာအလုတ်ထွက်လို့ကြရတယ်မွဲတည်နေတဲ့နိုင်ငံကြီးဖြစ်သွားမှာကိုမြန်မာတွေကစိုးရင်ကြတာပါဘာလို့လဲဆိုတော့မြန်မာပြည်သူတွေကအဲ့ဒုက္ခကိုကောင်းကောင်းခံခဲ့ရလို့ပါပဲအခုထိလည်းခံနေရတော့မှာပဲမြန်မာပြည်သူတွေစိုးရင်နေပြီမဲ့လေအမေရိကန်ပြည်သူတွေကတော့စိုးရင်မြန်မာစိုးရင်မှာပါသူတို့လည်းဒီမိုကရေစီစနစ်ကိုပြင်းနေလောက်ပြီကို အဲ့တော့ socialist စနစ်လေး communist စနစ်လေးပြောင်းပြီးဘလို့အရသာရှိလဲစမ်းကြည့်ကြပါဦး